သမရရဲ့လူငယ်ချမ်းသာခွင့်ကိုကျူးဆိုကြပေမဲ့လူငယ်ချမ်းသာခွင့်မှာနိုင်ငံရေးအကျဉ်းသားတွေပါတယ်ဆိုရင်သာထည့်သွင်းပေးလိုက်တာဟာအမျိုးသားပြန်လည်တင်းမြတ်ရေးလမ်းကြောင်းကိုတွားနေပါတယ်ဆိုတဲ့အစိုးရရဲ့ပြောဆိုချက်တွေနဲ့မညီဘူးလို့လူ့အခွင့်အရေးဆောင်ရွက်နေကြသူတွေကပြောပါတယ်အစိုးရကိုယ်တိုင်ကနိုင်ငံရေးအကျဉ်းသားရှိတယ်ဆိုတာကိုလက်မခံတာကြောင့်အခုလိုဖြစ်တာလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့တွဲဖက်အတွင်ရေးမှူးဦးဘိုကြီးကပြောပါတယ
်အစိုးရရဲ့ဒီနိုင်ငံရေးစိတ်ဆန္ဒပေါ်မူတည်ရလို့ကျွန်တော်တို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့အစိုးရကိုယ်တိုင်ကယနေ့အချိန်ထိနိုင်ငံရေးအကျဉ်းသားရှိတယ်ဆိုတော့အသိမှတ်မပြုသေးဘူးဒါကိုကပကတိကိုပကတိတိုင်းအရှိကိုအရှိတိုင်းလက်မခံသေးတာလို့ကျွန်တော်တို့ထင်ပါတယ်ဒီလိုမျိုးမဟုတ်ဘဲနဲ့ငင်းဆန်နေရုံနဲ့တော့ပြဿနာတွေကပို့ပြီးတော့ကြီးလာဖို့ပဲရှိတယ်ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ပါဘူ
းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့စည်းရုံးတွေအရမနေ့ကလွတ်မြောက်လာသူတွေထဲမှာနိုင်ကျင်းဆိုလို့မြင်းကြံထောင်ကဦးစော်လာနဲ့မန္တလေးထောင်ကဦးမရန်ခန့်တို့နှစ်ဦးပဲပါဝင်ခဲ့ပါတယ်ဦးစော်လာဟာမွန်ဂိုကာကွယ်ရေးတပ်ဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဖြစ်ပြီးဦးမရန်ခန်ကအတွင်ရေးမှူးဖြစ်ပါတယ်မွန်ဂိုကာကွယ်ရေးတပ်ဖွဲ့ကဥက္ကဋ္ဌဒုဥက္ကဋ္ဌနဲ့အတွင်ရေးမှူးတို့ကိုနိုင်ငံတော်ပုံကံမှုလက်နက်မှုမူရစေဝါမှုနဲ့တေတံအပြင်ထောင်နဲ့260ကျော်ချထားခဲ့တာဖြစ်ပါတယ်ဥက္ကဋ္ဌဖြစ်သူကအကျဉ်းထောင်အတွင်းသေဆုံးခဲ့ပြီးဒုတိယဥက္ကဋ္ဌနဲ့အတွင်းရေးမှုတို့နှစ်ဦးဟာ19နှစ်ကြာအကျဉ်းကျခံပြီးနောက်မနေ့ကပြန်လွတ်မြောက်လာတာဖြစ်ပါတယ်လူခွင့်ရေလှုပ်ရှားဆောင်ရွက်နေသူတဦးဖြစ်တဲ့ဦးအောင်မျိုးမင်းကတမရရဲ့လူငယ်ချမ်းသာခွင့်မှာမတရားဖမ်းဆီးခံရသူတွေမပါဝင်ခဲ့ဘူးလို့ပြောပါတယ
်ကိုဝါလုံးတို့လူမျိုးတွေနောက်ကကျွန်တော်ကချင်ကညီငယ်တောင်းဆိုတဲ့သူတွေနောက်ဒီကလေးစစ်သားအောက်ကိုထွေးလို့အမှုမျိုးတွေကအမှန်ဆိုအစိုးရတွေကသူတို့ကိုဖမ်းမှုတော့မသိဘူးဗျအခြေခံလွတ်လပ်ခွင့်ဖြစ်တဲ့လက်ခါထုတ်ဖို့ပြောဆိုခွင့်နေနောက်ကကျွန်တော်တို့တရင်ရရှိခွင့်နဲ့လှုပ်ရှားတဲ့သူတွေဖြစ်တယ်အောက်ကိုထွေးဆိုလို့ရှိရင်လည်းဒီကလေးစစ်သားဖြစ်ဟိုစေခိုင်းခံရပြီးတော့မှဒါအောင်ထုတ်ဖို့ပြောဆိုမှုဒီကြောင့်မလို့ခက်ပြီးတော့အပြစ်ပေးရေးယူခံရတဲ့ဟာမျိုးဖြစ်တယ်အဲ့တော့ဒီလူငယ်ချင်းနောက်မှာကြံတဲ့အမှုတွေကြည့်မယ်ဆိုရင်ဒီတက်နဲ့ပတ်သက်တယ်နောက်ကလုံချုံကြီးနဲ့ပတ်သက်တယ်ဆိုတဲ့အပေါ်မှာကျွလုံနေလို့တတ်မှတ်ခံရတဲ့သူတွေတော်တော်များကြံနေတယ်လွတ်တဲ့နဲ့သူတွေမလွတ်တဲ့အရာဖြစ်နေခြင်းကကျွန်တော်တို့ကြိုးဆိုခြင်းနဲ့သူတွေတောင်ကြိုးဆိုမှုအတွက်စိတ်ထဲမှာအပြေးဝမဖြစ်တဲ့ခံစားမှုတွေဖြစ်ရပါတယ်
ပြီးခဲ့တဲ့2018ခုနှစ်နှစ်စန်းတရက်နေ့မှာအကျဉ်းသားဦးရေ8000ကျော်လွှတ်ပေးခဲ့ရမှာ AAPP စည်းရုံးဝင်နိုင်ငံရေးအကျဉ်းသား30ကျော်ပြန်လည်လွှတ်မြောက်လာခဲ့ပြီးဒီနှစ်မှာတော့အကျဉ်းသားဦးရေ9000ကျော်ကိုလူငယ်ချမ်းသာခွင့်နဲ့ပြန်လွှတ်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသား2ဦးသာပါဝင်ခဲ့ပါတယ်မနေ့ကလွှတ်မြောက်လာသူတွေရဲ့အခြေအနေကိုကြည့်မယ်ဆိုရင်လူငယ်ချမ်းသာခွင့်ကိုသမရအနေနဲ့ပြည်ထရေးအပါအဝင်အကျဉ်းဦးစီးကတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးဆောင်ရွက်ခဲ့တာဖြစ်နိုင်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ရလွတ်တော်ရှေ့နေဦးအောင်သိန်းကပြောပါတယ
်ဒီလူငယ်ချင်းချမ်းသာခွင့်ပေးတယ်ဆိုရလေဒါရှင်းပြောတော့ကျွန်တော်ဗုဒ္ဓရထိုင်ပြီးတော့ဆောင်ရွက်တယ်လို့ကျွန်တော်အဲ့လိုမြင်တယ်လေနော်အပြည့်ရေးလေးပါကောင်းပါနိုင်တယ်ပေါ့ဗျာအကျဉ်းဥစည်းဌာနညွှန်ချုပ်တယ်လေပါကောင်းပါနိုင်တယ်ပေါ့သတ်မှတ်တဲ့ပုံမှန်ရေးကျွဲသတ်မှတ်တဲ့ကျမ်းမာရေးချင်းကြီးအဲသတ်မှတ်တဲ့သူတို့ဒီဥရင်းနေဖြစ်ပေါ်ကြကန်တဲ့ပုံမှန်ပြဇာမျိုးတွေကိုရွေးထုတ်ပြီးတော့တုတ်တဲ့အခါမှာနိုင်ငံရေးအကျဉ်းသားဒီဆိုတဲ့ပုံကိုယ်တွေကတော့ချွင်းချင်းနေနေများကြံရသလားပေါ့လေနော်ကျွန်တော်လည်းအဲ့ဒါတော့စိတ်တော်မကောင်းဘူးပြောသူတွေလှုပ်တဲ့နဲ့ကျဲမှာတော့ပါသိတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
သမရဦးဝင်းမြင့်ရဲ့မနေ့ကကြင်ညာချက်အရာအကျဉ်းသားတွေကလှုပ်တဲ့လှုပ်ထိုက်သူတွေကိုစနစ်တကျစီစက်ပြီးလူငယ်ချမ်းသာခွင့်ဆက်ပြီးပေးဖို့ရှိနေတယ်လို့ဆိုတာကြောင့်နိုင်ကျင်းတွေထက်လွတ်လာမလားဆိုတဲ့မျှော်လင့်ချက်တွေလည်းရှိနေပါတယ်
လူပင်တဲ့လူတွေနောက်ပြီးတော့တခါနှစ်စီလာများထောင်ရင်းချင်းချခံရတဲ့လူတွေနောက်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်စေချင်တာဟောကြားနိုင်ငံရေးအကျဉ်းသားတချို့တော့ဆက်လက်ကြံကြည့်နေပြီလို့ကျွန်တော်သိရပါတယ်သို့တော်လည်းပဲသမဏဝိမင်းရဲ့ထုတ်ပြန်ကြေညာချက်မှာပါတဲ့အတိုင်းပဲပေါ့နော်လူပင်တဲ့လူတွေကိုအသေးစိတ်ဆောင်ရမ်းစစ်ဆေးမှုတွေပြုလုပ်ပြီးတော့လူပင်တဲ့လူတွေလွတ်ပြေးမယ်ဆိုတာကိုတွေ့ရတဲ့အတွက်နောက်ပိုင်းမှာဆက်ပြီးတော့လွတ်လာနိုင်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်ခင်ဗျာ
ဒါကတော့အာရှလူအခွင့်အရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးပြောသွားတာပါနိုင်ငံရေးအကျဉ်းသားဟောင်းမြအဖွဲ့ကဦးထွန်းကြည်ကလွတ်တော်အတွင်းကနိုင်ငံရေးအကျဉ်းသားဟောင်းတွေအနေနဲ့နိုင်ကျင်းတွေလွတ်ပေးဖို့တိုက်တွန်းဆောင်ရွက်တဲ့လို့ပြောပါတယ
်ဒါကမှရဲ့ပြညာချက်ထဲမှာတော့တကယ်ဒီလူတို့နှလုံးစိတ်ဝမ်းအေးချမ်းစေမယ်လို့အဲ့တော့လူတိုင်းရဲ့ဆန္ဒတောက်တမှုတွေတော့ပါတော်များလေလျှော့တော်ထဲမှာနိုင်ငံကျင်းသားအောင်100ကျော်ရှိတယ်အဲထုံမြင့်တူစွာပဲအစိုးရအဖွဲ့တွေပြည်ထောင်စုအဆင့်မှာရောအဲနောက်တစ်ခုကပြည်내တိုင်းအဆင့်မှာရောရှိနေတယ်ပေါ့နော်အဲ့ဒါနဲ့ဒါပေမဲ့နိုင်ငံကြီးအကျဉ်းသားလွတ်လပ်ရေးအတွက်ကိုအဲ့ဒါသူတို့နှုတ်ဆက်နေတာတွေကိုတွေ့ရတဲ့အတွက်ဒါနဲ့ပတ်သက်လို့တော့အမှုအမညာဖြစ်တယ
် APP ရဲ့အစည်းအဝေးအရာလက်ကျန်နိုင်ငံကြီးအကျဉ်းသား44ဦးထောင်တွင်းအမှုရင်ဆိုင်နေရသူ90ဦးနဲ့အမှားကန်နဲ့အမှုရင်ဆိုင်နေရသူ220 28ဦးရှိနေတယ်လို့သိရပါတယ်ရှင်ကျမဝေမာထွန်းပါ